ဒီဗီဆိုင်ရာညဉ့်ညံ့ရေးကိုယ်စားလှယ်လက်တာဘရာဟီမီနဲ့ဆီးရီးယားနိုင်ငံရဲ့ဝန်ကြီးတို့စနေနေ့ကဆွေးနွေးပြောဆိုမှုဟာလေးနက်ပြီးတော့အပြုသဘောဆောင်တယ်လို့ဆီးရီးယားအစိုးရကပြောလိုက်ပါတယ်။၁၉လကြာဆီးရီးယားအစိုးရကိုစန့်ကျင်တဲ့တော်လှန်ရေးကနဲ့ဆက်နွယ်နေတဲ့အကြမ်းဖက်မှုတွေကိုယာယီရပ်ဆိုင်းပြီးတော့ဆွေးနွေးမှုတွေအပြည့်အဝဖြစ်လာနိုင်မှုအတွက်အခြေအနေတွေကိုသူတို့နှစ်ယောက်ဆွေးနွေးခဲ့တယ်လို့ဆီးရီးယားအစိုးရပိုင်းစာနာသတင်းအေဂျင်စီကပြောပါတယ်။ဒါပေမဲ့ဆွေးနွေးတဲ့အခြေအနေအသေးစိတ်ကိုတော့ထုတ်ပြန်ပြောဆိုခြင်းမရှိခဲ့ပါဘူး။ဒါပေမဲ့အစိုးရကိုစန့်ကျင်တဲ့လှုပ်ရှားမှုတိုင်းမှာပြပကဝင်ရောက်ဆွတ်ဖက်မှုတွေကိုထပ်တလဲလဲတော့ပြောသွားခဲ့ပါတယ်။ကုလသမဂ္ဂရဲ့အရက်ဖွဲ့ချုပ်ရဲ့တန်ကူစလေဟာသူ့ရဲ့ဆီးရီးယားနိုင်ငံခီးစဉ်အတွင်းမှာသမရဘရှောအအဆက်နဲ့ရောအတိုက်ခံခေါင်းဆောင်တွေနဲ့ပါတွေ့ဖို့စီစဉ်ထားပါတယ်။ဒါအပြင်လာမယ့်အောက်တိုဘာလ26ရက်နေ့ကစတင်မယ့်မော်စလင်ရဲ့အားလည်းရဖြစ်တဲ့အင်းနစ်၄ရဲ့အတွင်းမှာအပြစ်ခတ်ရစဲဖို့ကိစ္စကိုထောက်ခံဖို့ဘရာဟီမီကဆီးရီးယားဆိုရကိုတွန်းအားပေးနေပါတယ်။ဒါအပြင်ကုလသမဂ္ဂအတွင်းမှူးချုပ်နဲ့အာရပ်အဖွဲ့ချုပ်ရဲ့အတွင်းမှူးချုပ်တွေကလည်းအစ္စလမ်ဘာသာရေးပွဲတော်ရက်ဒီအတွင်းမှာအကြမ်းဖက်တာတွေအဆုံးသတ်ကြဖို့တောက်ကြနေကကြေညာချက်ထုတ်ပြန်ပြီးတော့တောင်းဆိုလိုက်ပါတယ်။တစ်ချိန်တည်းမှာပဲဆီးရီးယားနိုင်ငံတဝန်ဆိုရတက်တည်နဲ့သဘုံတွေကြားမှာစနေနေ့ကတိုက်ပွဲတွေထပ်မံဖြစ်ပွားခဲ့ပြီးတော့အနည်းဆုံးလူ80တေဆုံးသွားခဲ့တယ်လို့ဗြိတိန်အခြေစိုက်ဆီးရီးယားစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်ခင်ဗျာ။